တိုင်ဝမ်ကျွန်းကလွတ်လပ်ရေးရဖို့လှူလာမယ့်အရေးပေါ်တရုတ်ကသတိပေးလိုက်ပါတယ်။တိုင်ဝမ်ရဲ့ပထမဆုံးအမျိုးသမီးသမ္မတကျန်းသက်စာကြီးဆိုပြီးလို့နိုင်ငံတွင်းမှာပဲတရုတ်ရဲ့သတိပေးချက်ထွက်လာတာပါ။ဒီကြလွတ်လပ်ရေးပြလှူလာမယ်ဆိုရင်တိုင်ဝမ်ရဲ့လက်ကြားမှာငြင်းချမ်းရေးနဲ့တည်ငြိမ်ရေးရှိဖို့မဖြစ်နိုင်ဘူးလို့တရုတ်နိုင်ငံတိုင်ဝမ်ရေးရာယုံရဲ့ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။တိုင်ဝမ်ရဲ့လက်ကြားမှာငြင်းချမ်းဖို့ရာငြင်းချမ်းစွာဖြစ်ထွန်းမှုနဲ့ရေးလက်ကြားဖြတ်ဆက်ဆံရေးငြင်းချမ်းစွာဖြစ်ထွန်းဖို့လို့အတွက်လွတ်လပ်ရေးဟာအကြီးမားဆုံးအံတွယ်ဖြစ်တယ်လို့ထုတ်ပြန်ချက်ကဆိုပါတယ်။တိုင်ပင်မြို့မှာလုပ်တဲ့ကျန်းသက်စာချင်းစုပွဲမိန့်ခွန်းမှာတော့သမ္မတစိုင်အင်ဝမ်ကတရုတ်နဲ့အတူတူပေါ်ဆောင်တဲ့ဆွေးနွေးပွဲလုပ်ဖို့တောင်းဆိုပါတယ်။ရေလေကြားတစ်ဖက်တစ်ချက်ကအစိုးရနှစ်ခုအနေနဲ့နှစ်ဖက်စလုံးကလူလူတွေရဲ့အကျိုးစီးပွားအတွက်အတိတ်ကဖြစ်ရပ်တွေကိုဘေးဖယ်ပြီးအပြုသဘောဆောင်ပြောဆိုရပါမယ်လို့သမ္မတစိုင်ကပြောပါတယ်။ဒီနေ့ဆော်ဘန်ကလုပ်တဲ့ရွေးကောက်ပွဲမှာတိုင်ဝမ်ကျွန်းလွတ်လပ်ရေးကိုလှူလာတဲ့စိုင်ရဲ့ Democratic Progressive Party DPP ကအပြတ်အသတ်အနိုင်ရခဲ့တာပါ။လွန်ခဲ့တဲ့7နှစ်အတွင်းတရုတ်အစိုးရနဲ့ဆက်ဆံရေးထူထောင်ခဲ့တဲ့ Nationalist Party KMD ကို DPP ကအနိုင်ရလိုက်တာဖြစ်ပါတယ်။